ကဲပမခဒေါက်တာစောဘခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်ဆန့်မှာပေါ့နော်ဝက်သက်နဲ့ခြိုက်သွေးယောဂနဲ့ပတ်သက်ပြီးတော့ကလင်းငယ်တွေအတွက်ကာကွယ်ဆေးထိုးဖို့လုပ်ငန်းတွေရှိတယ်လို့ကြားရပါတယ်ဆရာကြီးအဲ့ဒါကလုပ်ဖို့အစီအစဉ်ဘယ်လိုအနေထားရှိလဲဆရာ
ကျွန်တော်တို့နိုင်ငံအနေနဲ့ဝက်သက်ယောဂနဲ့ခြိုက်သွေးယောဂကာကွယ်ဆေးစုလိုက်ထိုးနိုင်တဲ့လုပ်ငန်းကိုလာမယ့် January လနဲ့ February လမှာလုပ်ဖို့ရှိပါတယ် January လမှာကျောင်းမှာအခြေပြုဆိုတာပေါ့နော်ဆိုတော့ကျွန်တော်ကအတွက်19ရက်က25ရက်မှာအကြောင်းမီရွယ်9နှစ်ကစကမ်းနဲ့ကလေးတွေကိုထိုးပေးပါမယ်။ဖေဖော်ဝါရီလ19ရက်နဲ့28ရက်အတွင်းမှာတော့ကျွန်တော်ရရအခြေပြုကာကွယ်ရေးထိုးခြင်းလုပ်ရမှာပေါ့။အဲ့ဒါမှာတော့9လအနေနဲ့9နှစ်ရွယ်ကလေးတွေအကြောင်းအခြေပြုတွေပါမထိုးပြလိုက်တဲ့9နှစ်က25နှစ်ကလေးတွေပေါ့ကျောင်းမထားတဲ့ကလေးတွေအဲ့လိုမျိုးထိုးပေးမှာဖြစ်ပါ
။ဟုတ်ကဲ့ဒီရက်တွေမှာဘလို့နေရာတွေမှာအဓိကထိုးရမလဲဆရာကြီး။ခုနကတော့ကျောင်းတော့သိတာပါဆရာတို့ကြည့်ပါလိမ့်မယ်။
ကျောင်းအခြေပြုဆိုတော့ကျွန်တော်ကျောင်းကျမကြီးဖွဲ့နေပေါ့လေဒီမှာအလုံးပေါင်းကာဝယ်ဈေးတို့ဖွဲ့ပေါင်း1000လောက်ရှိပါမယ်ခါတိုင်းလဲကျွန်တော်တို့ဒီကာဝယ်ဈေးထိုးတာတော့အခြေခံကျမကြီးဝန်ထမ်းဖြစ်တဲ့ကောက်ပွားဆရာမကြီးကထိုးပေးတာပေါ့နောက်ကျမကြီးကြည့်ချက်အချို့နေရာမှာလဲဆရာဝန်ကိုယ်တိုင်ပါမယ်ပေါ့နောက်ရရကနေဗောလန်တီယာလုပ်ပေးတဲ့လူတွေနောက်ကျမကြီးလုပ်သားတွေဆရာမကြီးပေါင်းပြီးတော့လုပ်ဖို့ရှိပါတယ်
ဟုတ်ကဲ့
ဘာကြောင့်လဲကျွန်တော်တို့ကခါတိုင်းထိုးပေးနေကြနေရာတွေရောဒီကာဝယ်ဈေးထိုးဖို့ဆုရက်တွေပေါ့လေပြန်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဘာကြောင့်မလို့အခုအချိန်မှာဒီကာကွယ်ဆေးထိုးဖို့လိုလာလဲ
တကယ်တော့ကျွန်တော်နိုင်ငံမှာဝက်သက်ကာကွယ်ဆေးက1986ပြည်ထိုးပါအဲတော့9လရွယ်ကလေးတွေပဲထိုးပြီးတော့နော်ဒါတော့လည်းဝက်သက်ဖြစ်ပွားလို့ကတော်တော်ကြီးကျသွားတယ်90ရာခိုင်နှုန်းကျတယ်ဒါပေမဲ့ဒီကာကွယ်ဆေးကမတက်တလုံးမကာကွယ်နိုင်တော့အသက်ကြီးလာတဲ့အခါမှာဥပမာ10နှစ်တို့10နှစ်တို့ရောက်တဲ့အခါမှာဝက်သက်ပြန်ပေါက်တာတွေ့ရပါအဲတော့ကျွန်တော်2009လောက်ကစပြီးတော့ကိုယ်လာတယ်မကဘူးတစ်နှစ်ခွဲပါထိုးပါအဲ့ကြတော့လည်းတချို့တိတ်ကြီးတဲ့ကလေးတွေပေါ့မှာတက်ကူကြောင်းလာပြန်မှာပေါက်တာလေးတွေ့ရတယ်ဒါပေမဲ့ဒီကာဝယ်ဈေးရဲ့အာနိသင်ကလည်းတရားရင်လုံးမအောင်မြင်ဘူးထိုးတဲ့လူတိုင်းကစစ်ချက်ရင်လုံးတော့ပဲအောင်မြင်တယ်အဲ့ကြတော့ကြာလေလေးမှာ3နှစ်တခါဒါကြောင့်မလို့နိုင်ငံနိုင်ငံမှာပေါ့နော်ဂျိုသားဂျိုသားဝက်သက်ပေါက်တဲ့ကျွန်တော်က outbreak လို့ခေါ်တော့ကာယောဂပေါ့နော်ဆိုတော့ဒီလိုဖြစ်တာမဟုတ်ဘူးဒီမျိုးနယ်မှာတော်တော်များပေါက်တယ်ဆိုတာကာယောဂအတော့ဖြစ်တော့ဒါကြောင့်မို့ကျွန်တော်တို့ကစုလိုက်ပေါ့အဲဖြစ်တဲ့နေရာတွေမှာတို့မို့ supplementary immunization ခေါ်တာပါစုလိုက်ကာဝယ်ဆေးထိုးတာတွေကိုကျွန်တော်တို့တော်တော်လေးလုပ်ပေးပါတယ်3နှစ်တခါတော့လုပ်ပေးပါအဲ့ဒါတွေကို2003 2005 2006 2007တို့မှာဆိုတော်တော်လေးတနိုင်ငံလုံးလုပ်ခဲ့တယ်ပေါ့အခု2015မှာလည်းတကယ်တော့ခုနပြောလို့ကာဝယ်မှုမရှိတဲ့ကလေးတွေစုလိုက်ရင်တနည်းအားမှာဝက်သက်ကာယောဂကျွန်းနဲ့ဖြစ်ပွားစရာရှိပါတယ်အဲ့တော့ကာဝယ်တဲ့အနေနဲ့ဒီဝက်သက်ကာဝယ်ဆေးထိုးလိုက်ကာဝယ်ဆေးထိုးခြင်းဖြစ်ပါတယ
်ဟုတ်ကဲ့အခုလိုဒီအရင်နှစ်တည်းကလည်းထိုးခဲ့တယ်ဆိုတော့ဒီနှစ်မှာထိုးမဲ့ဒီကာဝယ်ဆေးစီမံချက်ကတော့ဘလို့ထူးခြားမှုရှိလဲ
ကျွန်တော်ကခုတခါထိုးတာဝက်သက်ကြီးပဲပေါ့ဝက်သက်နဲ့ခြိုက်တူးပေါ့အဲ့တော့ခြိုက်တူးယောဂကာဝယ်ဆေးကအရင်တော့ထိုးမပေးတာမရှိခဲ့ပါဘူးအခုလာမယ့်2015ကစပြီးတော့ကျွန်တော်ကဒီခိုးလာထိုးတဲ့တစ်လက်ကိုထိုးတဲ့အခါမှာလည်းဝက်သက်အစာဝက်သက်နဲ့ခြိုက်တူးနှမျိုးတွဲဆေးကိုထိုးမှဖြစ်ပါအဲ့လိုထိုးတဲ့အခါကျတော့ဒီနောက်ဝေးလာတဲ့ကလေးတွေကိုထိုးပြီးတယ်။ရှေ့ဘက်မှာကျန်တဲ့အဖွဲကမထိုးပြလို့ရှိရင်သူတို့မှကြိုက်သူကောက်ွယ်မှုရှိမှာမဟုတ်ပါဘူး။အဲဒါကြောင့်ကျွန်တော်တို့ကဒီဝက်သက်ကြိုက်သူကိုဒီ9လနဲ့19နှစ်တဲ့ကလေးတွေကိုတစ်ချိန်ပြန်ထိုးပြလိုက်တော့နော်။အဲလိုထိုးလိုက်ကြပြန်တနင်္ဂနွေလုံးစွမ်းချုံမှုရှိတော့မှာ။ဒါကလည်းနိုင်ငံတကာဖြစ်ပေါ်မှုတွေနဲ့လည်းဆက်ဆက်မှုရှိပါတယ်။ဒါလို့ကျွန်တော်တို့နိုင်ငံပါဝင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရှေ့တော်အစဒေတာမှာ2020မှာဝက်သက်ကင်းစင်တဲ့ဒေတာဖြစ်ကျောင်းရနိုင်မှုစူးစမ်းနေပါတယ်။ဒီမှာဘင်္ဂလားဒေ့ရှ်ဆိုလူကြီးများတဲ့နိုင်ငံမှာတောင်မှဒီခုလုံးမဲ့ campaign ပေါ့နော်။ဒီဝက်သက်ခြိုက်သွေးကာကွယ်ဆေးစုလိုက်ထိုးလိုက်တဲ့လုပ်ငန်းကိုသူတို့လှုပ်ဆောင်ပြီးပါတယ်။သူတို့မှာကလူကြီး98တောင်ထိုးပြရပါတယ်။အဲ့တော့ကိုယ့်ရဲ့ data ထဲမှာရှိတဲ့ခြားနိုင်ငံတွေနဲ့မြန်မာတန်းလိုက်နိုင်မှုဒီ data ဆိုင်ရာရည်ရွယ်ချက်ကိုလည်းပြည့်မီဖို့အတွက်ရည်ရွယ်ပြီးထိုးတာဖြစ်ပါတယ်။အဲ့တော့2020မှာဒီဝက်သက်ကင်းစင်တဲ့နိုင်ငံတွေကျောင်းရနိုင်မှုပေါ့နော
်။ဟုတ်ကဲ့အခုလိုမျိုးဒီနိုင်ငံတစ်ခုလုံး data တစ်ခုလုံးအကျိုးရှိဖို့အပြင်ဒီတူးချင်းအတွက်ကဆရာကြီးဘယ်လိုအကျိုးကျေးဇူးတွေရနိုင်လဲ
။ခုနကျွန်တော်ပြောသလိုဝက်သက်ကာကွယ်ဆေးကိုတချို့ကငွေရောမထိုးပြလိုက်ဘူး။တချို့ကထိုးပြလိုက်တယ်။တိုးတော့မအောင်မြင်ဘူးပေါ့နော်။ဒီလိုကလေးတွေကိုဝက်သက်အကျိုးကာကွယ်ဆေးထိုးပြရတယ်။ဝက်သက်အတွက်ကာကွယ်မှုရသွားတယ်။ဒါတော့ကဖြစ်လို့ရှိရင်တော်တော်လေးပြန်မှန်းပါတယ်အကျဉ်းချပြီးတော့၄-၅ရက်ဖြားတယ်အပိတ်နေထွက်တယ်ဘုရင်တော့ဆိုဝက်တဲ့နောက်ဆက်တဲ့ယောဂလေးနဲ့အခုပြန်၅နှစ်ယောက်ကလေးပေါ့လေတော်တော်လေးတည်ကြောက်များပါတယ်ခုနောက်ပိုင်းကတော့ဒီနောက်တော့တည်ကြောက်တော့မများတော့ဘူးတော်တော်ခံစားရတယ်ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ကာကွယ်နိုင်မှာဖြစ်ပါတယ်ဒါကတော့ခြိုက်သူယောဂအကြောင်းနဲ့ဒီရေမှာဖြစ်ရင်တော့အမသိတတ်တာမရှိဘူးသို့တော်ဒီကိုယ်ဝေသောရေမှာကိုယ်ဝေသောမိခင်မှာပထမ၃လတုန်းကျင်တော့ကလေးမှာတော်တော်ဆိုးသွားတဲ့အချက်တွေရှိပါ လေးပြတ်ကြတာလို့မိုးရပါချိုးရင်းပြတ်ပါလို့ဆိုတော်တော်ဒုက္ခပြီးပါအဲကြောင့်မို့ဒီ15မိနစ်အချိန်မှာဒီမျိုးပွားတဲ့အရွယ်ပေါ်မရောက်ခင်ဟိုအိမ်တော်မပြုတ်ခင်ပါလို့ပမာဏတော့တော်တော်အိမ်တော်ပြူလာတော့ရှားပါတယ်ဒီ15မိနစ်အောက်ပိုင်းမှာအဲ့ချိန်မှာကျွန်တော်ကာကွယ်မှုကိုရသွားစေချင်တဲ့သဘောဖြစ်ပါ
ဟုတ်ကဲ့ဒီမိဘတွေအနေနဲ့ဒီထိုးဖို့ဆုံးဖြတ်ဖို့တော့ဆရာနော်တချို့မှာကဘေးထွက်ဆိုးကျိုးတွေဆွေးဝင်ကြတာရှိတဲ့ခါကျတော့ဘလိုမျိုးဒီဆုံးဖြတ်တဲ့နယ်ဘလိုဆိုးကျိုးတွေရှိတယ်ဆိုတာရောဆိုရင်မရှိမရှိပါတော့ဆရာအားရှင်းပြပေးပါလား
ဒါတော့ထိုးတင်ပါလေဒီကာကွယ်ဘေးထွက်ပါတော့လူလားတဲ့အလေးတင်တော့တတော်ဝင်ပါဆေးဆိုတာဘယ်ဆေးမဆိုမတည့်တာလို့ပါဆိုရှိနိုင်တော့ဗောနတွေးမတည့်တာအဲ့မဲ့ဒီအတွက်လည်းရာဇဝင်နေပါတယ်ဒီချာမေးလာဖြစ်ပါဒီပြင်းထန်တဲ့တွေးမတဲ့ခြင်းပေါ်တော့ခြေထုတ်ပြီးတော့ရှောက်ဖြစ်တာဆိုတော့တော်တော်လေးနေပါဘူးသူတတားမှမှတယောက်တယောက်ခွဲပါပဲဖြစ်တာဖြစ်ပါဒါမဲ့လည်းကျွန်တော်ကအများကြီးတွေးမယ်ဆိုလို့ရှိရင်တော့18တန်းတွေးတဲ့ခါကျတော့ဒီလိုမျိုးတွေးရှိနိုင်တာလေးလည်းရှိပါဒါလေးတက်လိုက်ကျွန်တော်ကအထုံးလုံးပြီးပါပဲလို့ကုရမယ်ပါလို့ရမယ်ဆိုတာလေးကိုခြေထုတ်မဲ့ဖွဲ့လေးကိုလိုင်းညွန်ချက်တွေတင်ကြားချက်တွေလုပ်ပြီးသားပြီးတာဖြစ်ပါအဲ့တော့တော်တော်များကတော့ဘာမှအနေနဲ့မရှိပါဘူးကြားတာရှိမယ်နည်းနည်းနားရရှိမယ်ပေါ့နော်ကြားရလဲပါလားစတဲ့ဘောတော့ပေါ့နော်ဒီခွင့်ရကိုကျွန်တော်အမြင်နဲ့လည်းမခံနိုင်ပါဘူ
းဟုတ်ကဲ့ခုလိုမျိုးအချိုးရှိတဲ့တက်ပေါ့နော်မိသားစုတွေနေနဲ့ဟလာကလေးတွေကိုသွားထိုးပေးမယ်ဆိုလို့ရှိရင်ဒီကုန်ကြမှုအပိုင်းရောဘယ်လိုရှိလဲအလကား
ကုန်ကြမှုအပိုင်းလုံးဝမရှိပါဘူးကုန်ကြမှုတော်တော်များများကိုဒီနိုင်ငံတကာကွယ်စည်းရလဲကူညီပေးထားတယ်အစိုးရဘက်ကတော့ကျန်တဲ့လိုအပ်တဲ့ပတ်မှုမှုတွေကိုလုပ်ပြရပါတော့နော်တကယ်တော့ဒီဈေးမျိုးကိုကျင်းပမှာရနေတဲ့ဝတ်သက်ပချိအောင်ကြိုက်တို့ဆိုတခါသွားထွေးမတော်တော့ကြနိုင်ပါဘူး။အခုကတော့ဒါမှအကုန်ကြပြီရှိမှာမဟုတ်ပါ။လည်းလုံးခံနေမှာ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်။